ကချင် ပြည်နယ်နဲ့ ရှမ်းပြည်နယ်မြောက်ပိုင်းမှာ တိုက်ပွဲတွေကြောင့် အိုးအိမ် စွန့်ခွာပြီးတော့ ထွက်ပြေးနေကြရတဲ့ IDP 3000လောက်အတွက် 3နှစ်စာ ရန်ပုံငွေ အမေရိကန် ဒေါ်လာ တန်း 80 ကျော် လိုအပ်နေတယ် လို့ ပြည်ပအခြေစိုက်တဲ့ အကူအညီပေးတဲ့ အဖွဲ့တွေကနေ ပြောလိုက်ပါတယ် နှစ်နှစ်ကြာ အိုးအိမ် စွန့်ခွာထွက်ပြေးနေရသူတွေ အတွက် အကူအညီတွေကို အခုချိန်ထိ အခိုင်အမာမပေးနိုင်သေးပဲ ရေဒိုး အကူအညီတွေပဲ ပေးနိုင်သေးတယ် လို့ လည်းသူတို့ကပြောပါတယ် အဲ့ဒီ data က ဆစ်ရှောင်ဒုက္ခသည်တွေကို အကူအညီပေးနေတဲ့ ပြည်ပင် အခြေစိုက် အဖွဲ့ 9ဖွဲ့ ပူးပေါင်းပြီးတော့ ဘိုးဘိုးနေက ရန်ကုန်မြို့မှာ ပြုတ်လုပ်ခဲ့တဲ့ သတင်းစာ ရှင်းလင်းပွဲအတွင်း ပြောဆိုခဲ့တာတွေကို အဲ့ သတင်းစာ ရှင်းလင်းပွဲကို ကိုယ်တိုင်သွားပြီးတော့ တက်ရောက်ခဲ့တဲ့ ကိုကျော်ကျော်သိန်းက ရန်ကုန်မြို့ကနေ သတင်းပေးပို့ထားပါတယ်ခင်ဗျာ
ကချင်ပြည်နယ်နဲ့ ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာ အစိုးရတပ်နဲ့ လူမျိုးစုလက်နက်ကိုင် အဖွဲ့တွေကြား ဖြစ်ခဲ့တဲ့ တိုက်ပွဲတွေကြောင့် အိုးအိမ်စွန့်ခွာထွက်ပြေးရသူ 8000ကနေ 3000 အထိရှိနေပြီး အဲ့ဒီ ဆစ်ရှောင်ဒုက္ခသည်တွေအတွက် 3နှစ်စာ ရန်ပုံငွေ လိုအပ်ချက်ကို ပြည်တွင်းအခြေစိုက် အစိုးရမဟုတ်တဲ့ အကူအညီပေးအဖွဲ့ 9ဖွဲ့က ပူးတွဲပြုစုပြီးတော့ ကြေညာခဲ့တာပါ
ဖွဲ့စည်း 9ဖွဲ့လုံးအတွက်ဒီအခုခန့်မှန်းထားတဲ့ 8000 နဲ့သတိပတ်ဝန်းကျင်ပေါ့နော် ဒီလူတွေကိုပံ့ပိုးကူညီပေးနိုင်ဖို့ဆိုရင် ဒီလောက်လိုအပ်လိုက်အောင်မယ်လို့ကျွန်တော်ခန့်မှန်းထားပါတယ် American Dollar တန်း 80 ဖြစ်ပါတယ်
မစ္စတာဖွံ့ဖြိုးတိုးတက်ရေး Foundation ကအမှုဆောင် Director စိုင်းဆမ်ခန်းပါ တိုက်ပွဲတွေစဖြစ်ခဲ့တာ 2နှစ်ကျော်ကြာလာပြီးတဲ့နောက် အများအားဖြင့်ပြစ်ခတ်တာတွေရော့ကျလာခဲ့ပြီးမယ်လဲ ဘေးဒဏ်သင့်သူတွေအတွက်အကူအညီတွေပေးနိုင်ရေးမှာ အခက်အခဲတွေအများကြီးရှိနေဆဲဖြစ်ပြီးတော့ အဲ့ဒီအထက်မှာအဓိကတစ်ချက်ကပြည်တွင်းအခြေစိုက်အစိုးရမဟုတ်တဲ့အဖွဲ့တွေအနေနဲ့နိုင်ငံတကာအလှူရှင်တွေစီကနေရန်ပုံငွေရရှိရေးအခက်အခဲကြုံနေရတာဖြစ်ပါတယ်။နှစ်နှစ်ကျော်ကြာလာသည့်တိုင်အောင်ရရှိတဲ့အကူအညီတွေဟာကာလတူအကူအညီတွေပဲဖြစ်နေသေးတယ်လို့စိုင်းဆမ်ခန်းကပြောပါတယ်။3လ
တွားနေကြတာဖြစ်ပါတယ်။အလွန်ဆုံးမှ6လအထိခွင့်ပြုတဲ့အပိုင်းတွေရှိပါတယ်။အရေးပေါ်ကဲဆယ်စောင့်ရှောက်ရေးဓမ္မကဘူးကျွန်တော်တခြားကြည့်ရမယ့်ကဏ္ဍတွေပါပါလာပါတယ်။ဥပမာစိတ်ချမှတ်ရေးနဲ့ပတ်သက်တဲ့ကဏ္ဍမျိုးတွေ၊ပညာရေးနဲ့ပတ်သက်တဲ့ကဏ္ဍမျိုးတွေပေါ့။စတဲ့ကိစ္စရပ်တွေပါကျွန်တော်ထည့်သွင်းစဉ်းစားဖို့လိုနေတာဖြစ်ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည
ထားတဲ့ဒေသတွေမှာရှိပြီး65ရာခိုင်နှုန်းကတော့ကချင်လူမျိုးရေးတပ်ဖွဲ့ KNA ကထိန်းချုပ်ထားတဲ့ဒေသတွေမှာရှိနေတာပါသူတို့ပြည်တွင်းအခြေစိုက်အဖွဲ့အစည်းတွေအနေနဲ့နှစ်ပတ်စလုံးကထိန်းချုပ်ထားတဲ့စခန်းတွေကလူတွေကိုအကူအညီပေးနေပါတယ်လို့စိုင်းစံကမ်ကပြောပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုအကူအညီပေးနေတဲ့အဖွဲ့တွေဟာ IDP တွေကိုအကူအညီပေးနိုင်ဖို့အကန့်အသတ်တွေရှိနေပြီးလိုအပ်ချက်တွေပြည့်မီအောင်ပံ့ပိုးပေးဖို့အခက်အခဲနဲ့ရင်ဆိုင်နေရတယ်လို့အဖွဲ့ခုနှစ်ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒေသခံအဖွဲ့အစည်းတွေအနေနဲ့ကတော့ဒေသအနှံ့ပိုးပြီးခက်ခဲတဲ့ဒေသတွေပါမကျန် IDP တွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနေတယ်လို့လည်းဆိုပါတယ်။ဒါကြောင့်လဲဒေသခံအဖွဲ့အစည်းတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးဖို့နဲ့အခုသူတို့ပြောထားတဲ့ရန်ပုံငွေဒေါ်လာတန်း900ကျော်ရဖို့အပြင်တခြားအပိုင်းတွေမှာပါအကူအညီပေးကြဖို့စိုင်းစံခမ်းကလို့ဆိုပါတယ်
။အားလုံးရဲ့ပံ့ပိုးကူညီမှုလည်းကျွန်တော်လိုအပ်ပါတယ်။ဒုက္ခသည်တွေရဲ့အရေးဟာဒုက္ခသည်တွေနဲ့ဒီဟာကိုကူညီစောင့်ရှောက်ပေးနေတဲ့အဖွဲ့အစည်းတွေနဲ့တင်ဆက်ဆက်တာမဟုတ်ပါဘူး။နိုင်ငံတကာအစိုးရတွေနဲ့အဖွဲ့အစည်းတွေမှာတာဝန်ရှိလို့သက်ဆိုင်ရာဝန်ကြီးဌာနကျွန်တော်မြန်မာနိုင်ငံအစိုးရဘက်ကလည်းပံ့ပိုးကူညီပေးမှုတွေလည်းကျွန်တော်တို့အများကြီးလိုအပ်နေပါတယ်
။ဒေသခံအဖွဲ့အစည်းတွေကနိုင်ငံတကာအလူရှင်အဖွဲ့အစည်းတွေစီမှာရန်ပုံငွေလျှောက်ထားတဲ့အခါထမှတ်ထားတဲ့မူဝါဒအဟံအတားတွေကိုဖယ်ရှားပေးဖို့လေအခုအဖွဲ့ခုနှစ်ဖွဲ့ကအလူရှင်တွေနဲ့တခြားသက်ဆိုင်ရာဆက်နွယ်ပတ်သက်တဲ့အဖွဲ့အစည်းအလုံးကိုမေတ္တာရပ်ခံထားပါတယ်သူတို့ရင်ဆိုင်ရတဲ့မူဝါဒအဟံအတားတွေမှာအဓိကတစ်ချက်ကိုတော့စိုင်းစံကမ်းကအခုလိုရှင်းပြပါတယ
်အစီအမံကိန်းတစ်ခုကိုကျွန်တော်တို့ကတင်လိုက်ပြီးဆိုလို့ရှင်အဖွဲ့အစည်းအနေနဲ့က80ခိုင်နှုန်းကိုပဲအကူအညီပေးမယ်ကျွန်တော်တို့က100ခိုင်နှုန်းပြီးအောင်အကောင့်ထည့်ဖို့လိုပါတယ်တရားခိုင်နှုန်းပြီးသွားတဲ့အခါမှာကျွန်တော်တို့20ရာခိုင်နှုန်းကိုစိုက်ရပါတယ်စိုက်ပြီးတော့မှသူတို့ကိုလုပ်ငန်းအစီရင်ခံစာနဲ့ဘာနာရေးအစီရင်ခံစာတင်လိုက်လို့ကျင်းနာအားရမှုရှိတယ်ဆိုကြံတဲ့20ခိုင်နှုန်းကိုပြန်ပေးပါမယ်ဆိုမှကိုဖန်ဒင်းလို့ခေါ်တာပေါ့လေဒီလိုမူဝါဒဟာမရည်ရွယ်ပဲနဲ့ဒေသခံအဖွဲ့အစည်းတွေအတွက်ဖန်တွေကိုမရနိုင်အောင်ဟန့်တားထားတဲ့လိုမျိုးဖြစ်နေပါတယ
်ပြည်တွင်းခြေဆိုင်အကူအညီပေးအဖွဲ့တွေဖြစ်တဲ့ကချင် Baptist Convention KBC ကချင်ကူညီကယ်ဆယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကော်မတီ KRDC ကရုဏာမြန်မာလူမှုဝန်ထမ်းအဖွဲ့မေတ္တာဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း Shalom Foundation ဝန်ပေါင်းနှင်းထွိုင် WPN နဲ့ Bridge အဖွဲ့တို့ပူးပေါင်းပြီးပြုစုထားတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးပူးတွဲမဟာဗျူဟာကိုဗိုလ်တော်ကြီးက Summit Park View Hotel မှာလုပ်တဲ့ရှင်းလင်းပွဲအတွင်းထုတ်ပြန်ခဲ့ကြပါတယ်ခင်ဗျာ